အမေရိကန်လွတ်တော်သမိုင်းမှာအကုန်ကျအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်90နေရာအတွက်ယူကောက်ပွဲပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွတ်တော်ကြားပြတ်ယူကောက်ပွဲမှာ Republican Party ကအနိုင်ရခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်ယူကောက်ပွဲရဲ့အဆုံးသတ်ချက်မှာအမေရိကန်ကိုကြီးကျယ်မြင့်မြတ်အောင်လှုပ်ချင်တဲ့သူတွေက9နေရာသတင်းအတူတွေနဲ့အကုန်ကျခံတုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနေရာမှမရခဲ့ဘူးဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါတကယ်တော့ Republican Party က၄နေရာ Democrat ဘက်ကတနေရာအနိုင်ရခဲ့တာဖြစ်ပါတယ်မနေ့ကဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲမှာတော့ပြည်နယ်ဆိုးအရာရှိအောင်တူဖြစ်တဲ့ကရန်ဟန်ဒါနိုင်ရခဲ့ပြီးဒီမိုကရက်ကိုစလေဂျွန်အော့ဆော့ဖ်ရှုံးနေခဲ့ပါတယ်။တောင်ကယ်လိုရီးနားပြည်နယ်ကလွတ်တော်နေရာကိုလည်းရီပပ်ဘလီကန်ကိုစလေရော့ဖ်နော်မန်အနိုင်ရရှိခဲ့တာပါ။သမ္မတထရန့်အစိုးရရဲ့အဓိကနေရာတွေမှာတာဝန်ပေးခန့်လိုက်တဲ့ရီပပ်ဘလီကန်ကိုစလေရဲ့လက်လက်သွားတဲ့နေရာတွေအတွက်ဒီပြည်နယ်တစ်ခုမှာရွေးကောက်ပွဲတွေကျင်းပခဲ့တာလည်းဖြစ်ပါတယ်။သမ္မတထရန့်ရဲ့ Twitter မှတ်ချက်နောက်တစ်ခုမှာတော့ဒီမိုကရက်တွေအနေနဲ့ရီပပ်ဘလီကန်တွေရဲ့ကျန်းမာရေးဆန့်ကျင်မှုဥပဒေအခွန်ဖြတ်တောက်မှုနဲ့လူကြုံရေးကိစ္စတွေမှာအတူလက်တွဲဆောင်ရွက်ခဲ့မယ်ဆိုရင်ဒီထက်ပိုပြီးအခြေအနေကောင်းနိုင်တယ်လို့အနောက်ချက်ပင်းနေလို့အလုံးမဖြစ်နိုင်ဘူးဆိုပြီးပြောဆိုခဲ့တာပါသမ္မတထရန့်ရဲ့ငါးလတာအစိုးရတတန်းတွင်းမူဝါဒရေးရာအရေးပါတဲ့ဥပဒေတွေကိုချမှတ်ဖို့ကြိုးပမ်းမှုတွေမှာတော့ဒီမိုကရက်တစ်ရဲ့ဟန်တာမှုတွေကြန့်ကြာအောင်အချိန်ဆွဲထားတာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်